ီပတ်အားကိုပစိန်ယုအစိုးမြင်ဝါဒီများစန့်ကျင်ကြတဲ့အရန်ကောင်းတဲ့စာသားလေးပါပီပတ်ကိုလည်းအားကိုမယ်အကောင်းလည်းမမြင်ဘူးအစိုးပဲမြင်နေမယ်ဆိုရင်တော့အဲ့လိုလူတွေကိုစန့်ကျင်ကြပါတဲ့ပြောခဲ့သူကြီးကတော့ဦးတန်းရွှေကြီးပါပဲငငယ်ကဆိုအဲ့စာသားကိုသတင်းစာမှာလည်းတွေ့ရတယ် TVD တွေထဲလည်းအမြဲတွေ့ရတယ်ဒါပေမဲ့အမှတ်တမဲ့ပါပဲနောက်ပိုင်းမှာသိတာကဒေါအောင်ဆန်းစုကြည်နဲ့ LD ကိုစောင့်ပြောတာတဲ့အဲ့ခေတ်ကဒေါအောင်ဆန်းစုကြည်ကိုပြည်ပကလည်းတော်တော်ထောက်ခံကြတာကိုစုတွေလည်းအများကြီးပေးဒေါအောင်ဆန်းစုကြည်ကလည်းပြည်ပနိုင်ငံတွေအနေနဲ့အစ်စိုးရကိုစန့်ကျင်မှုဖိအားပေးဖို့တွေတောင်းဆိုအဲ့တော့ဦးတန်းရွှေကြီးကတင်းနေထင်ပါတယ်ပြည်ပအားကိုပစိန်ရိုးဆိုပြီးစော်တော့တာပါပဲအခုခေတ် online မှာဆဲကြစော်ကြတယ်ဆိုတော့ဦးတန်းရွှေကြီးကတနာတာပေါ့သတင်းစာတွေ TV တွေထဲကနေကိုစော်တာသူကိုယ်တိုင်လည်းအနောက်တိုင်းပြည်တွေကိုအာမကိုသူအားကိုတာတရုတ်ပြည်နဲ့ရုရှားလောက်ပဲရှိတယ်အဲ့နနိုင်ငံကလည်းထူးဆန်းတယ်မြန်မာပြည်ဘာလို့လို့ထောက်ခံတယ်တကဘာလုံးနဲ့တယောက်ဖြစ်နေတော့ရုရှားနဲ့တရုတ်ကတော့မြန်မာပြည်ပတ်မှာပါပဲအဲ့တော့ကောင်းတာပေါ့လေထင်တိုင်းကျဲလို့ရတာပေါ့ဒီလိုနဲ့ပြည်ပအာကိုပစိန်ရိုးတွေကိုစန့်ကျင်ကြဆိုတော့ပြည်သူတွေကဦးတန်းရွှေကြီးကိုစန့်ကျင်ကြပါလေရောသူကတရုတ်နဲ့ရုရှားအာကိုတာပေါ့တကယ်တမ်းပြောရရင်မြန်မာပြည်ကလူတိုင်းဟာပြည်ပအာကိုပစိန်ရိုးတွေကြီးပါပဲမြန်မာပြည်မှာပြည်ပအာမကိုတဲ့လူဘယ်သူများရှိလို့လဲဆိုပြီးတော့နေစဉ်သုံးနေတဲ့အသုံးဆောင်မှန်သမျှဟာပြည်ပဟာရေးကြီးပဲပြပကတော့အာမကိုရင်ဘာမှကိုတုံးစရာမရှိဘူးရေလူတိုင်းလူတိုင်းကပြပနဲ့မကင်းနိုင်ပါဘူးချိုးဆိုတရွာလုံးထိုင်းမှာအလုသွားလို့ကြတယ်ပြပကရတဲ့ဝင်ငွေကိုပဲအာကိုကြရတာအခုလိုကိုဗစ်ကြောင့်ပြပထွက်မရတဲ့အချိန်အလုတ်ကင်လည်းမကောင်းတဲ့အချိန်ဆိုတရွာလုံးဒုက္ခရောက်ကြတာပေါ့လေတကယ်တော့ပြပကိုအာကိုရဲဆိုတာအခုခင်မှမဟုတ်ပါဘူးဟိုးရင်ခစ်ဆက်ဆက်ကလည်းအာကိုခဲ့ကြတာပါပဲဘီရင်တွေခတုံးကလည်းပြပအာကိုတာပါပဲညသောအဖြစ်လက်ရှိဘီရင်ကိုပုံကန်တော့မယ်ဆိုရင်ကိုကဘီရင်ဖြစ်ချင်တယ်ဆိုရင်ပြပကိုအာကိုကြတာများပါတယ်အခုဆိုရင်လည်းအလုံးရင်းနဲ့ကိုပြည်ပကိုအားကိုးနေကြတာပေါ့လေဒီတော့သူတို့ကိုစန့်ကျင်မယ်ဆိုရင်တော့ဒီနိုင်ငံမှာမနေရုံပဲရှိတော့တယ်နီးမှန်လမ်းမှန်နဲ့အားကိုးမယ်ဆိုရင်တော့အဆင်ပြေပါတယ်သူလည်းအဆင်ပြေကိုလည်းအဆင်ပြေနီးလမ်းမှန်မှန်ရင်တော့ကိုပဲဒုက္ခပိုးရောက်တာပေါ့လေအခုဆိုကရင်ပြည်နယ်မှာနေကြားဆောင်တပ်ဖွဲ့ဝင်တွေကနှုတ်ထွက်စာတင်နေတယ်နေကြားဆောင်တပ်ဆိုတာကအရင်ကတော့လက်နက်ကင်အဖွဲ့ပါပဲတမတော်ကနေဆက်ကိုစောင့်ရှောက်ဖို့အတွက်အသွင်ပြောင်းဖွဲ့ပေးလိုက်တဲ့အဖွဲ့ပေါ့လေဘာလို့နှုတ်ထွက်ချင်တာလဲဆိုတော့ရွှေကုတ်ကိုစီမံကိန်းနဲ့ပတ်သက်ပြီးအရေးယူမယ်ဆိုလို့ပါတဲ့ရွှေကုတ်ကိုစီမံကိန်းကမှတကယ်အကြီးစားပြည်ပအာကိုမှုကြီးပါကမ္ဘောဒီးယားမှာတောင်းကျမ်းလုံးလို့အနှိမ်နှင်းခံလိုက်ရတဲ့တေယုတ်အင်တာနက်ရှင်နယ်မာဖီးယားတွေကမြန်မာပြည်ကိုရွှေ့လာတဲ့သဘောပေါ့လေသူတို့ကမြောက်ပြည်ဘက်ကရွှေကုတ်ကိုမှအမေရိကန်ဒေါ်လာဘီလီယံ10နဲ့ချီတဲ့စီမံကိန်းကြီးကိုဖော်ဆောင်နေပါတယ်သူတို့နဲ့ပူးပေါင်းလုပ်တာကတော့ကရင်နယ်ကြားဆောင်အဖွဲ့ပေါ့လေဘာစီမံကိန်းတွေလုပ်နေလဲဆိုတော့အင်ညာစီမံကိန်းပါအဲ့ထဲမှာလောင်းကစားနီးဘောင်းစုံပါမယ်ဟိုတယ်တွေကလပ်တွေဘောင်းစုံပါမယ်ဟိုတလောကကောင်မလေးတယောက်အိမ်ကထွက်ပြင်းအဲ့မှာအလုပ်ရတယ်အိမ်နဲ့အဆက်အသွယ်ပြန်ရပြီပြန်ခေါ်မယ်လို့တော့ခေါ်မရတော့အဲ့ဒီသားကိုတရုတ်တွေကထိန်းချုပ်ထားတာတဲ့နေကြားဆောင်တွေတက်မတော်သားတွေကိုယ်တိုင်တော့တရုတ်တွေကိုကြောက်နေရတဲ့ပုံစံပါတရုတ်တွေလစ်တော့မှမိသားစုဝင်တွေကကလေးမလေးကိုပြန်ခိုးထုတ်ရတယ်နေကြားဆောင်အကူအညီနဲ့ပေါ့လေဒါတော့စီမံကိန်းအစပဲရှိသေးတာမပြီးသေးဘူးတရုတ်တွေကတောင်းကျမ်းနေပါပြီဟိုတလောကလည်းသတင်းတောက်နှစ်ယောက်ကိုဖမ်းဆီးရိုက်နှက်ခဲ့ကြသေးတယ်မြောက်ရီကလူတွေကတော့တော်တော်လေးကိုကြောက်နေကြပြီပြောပါတယ်ကမ္ဘောဒီးယားမှာတော့ငါလည်းဒီလိုပါပဲစီမံကိန်းလုပ်တယ်လောင်းကစားတွေလုပ်တယ်တရုတ်တွေခေါ်လာတယ်နောက်ပိုင်းလူစိုးတွေကရဲတွေကိုလွှမ်းမိုးသွားပါတယ်ပြီးတော့အိုင်မျိုးကိုတရုတ်တွေကပဲကြီးဆိုးသွားပြီးဒေသခံတွေကိုမောင်းထုတ်လိုက်တယ်ငွေစည်းဝါးလောင်းကစားစိတ်ကြိုက်လုပ်ပြီးငွေကြီးခွာချတဲ့ဘူဌာနာကြီးဖြစ်လာတာပေါ့လေနောက်ဆုံးကမ္ဘောဒီးယားအစိုးရကလည်းထိမ့်မနိုင်တာနဲ့တရုတ်အစိုးရကိုအကူအညီတောင်းပြီးနှိမ်နှင်းလိုက်ရတယ်အခုသူတို့ကမြန်မာပြည်ကိုရွေ့လာတာပေါ့လေအခုဆိုဒီစီမံကိန်းကိုရက်ခိုင်းထားတယ်လို့ကြားပါတယ်ပါဝင်သူတွေကိုလည်းအရေးယူမယ်လို့ပြောကြပါတယ်ဒီလိုနဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေနှုတ်ထွက်စာတင်ကြတာပေါ့လေမပြောချင်ပဲပြောရရင်တော့နေကြားဆောင်တပ်ဖွဲ့ဝင်တွေနှုတ်ထွက်စာတင်တာကောင်းပါတယ်အပေးပါတယ်သူတို့တွေနှုတ်ထွက်သွားရင်သူတို့နေရာမှာစူပြေကနေကြားဆောင်တပ်ဘုံမှူးကြီးစူပြေဆိုပြီးခေါင်းဆောင်သွားလို့မလို့ပါဒါပေမဲ့စိတ်မကောင်းစရာပါပဲတပ်မတော်နဲ့ပြည်လည်မှုရသွားပါတယ်တဲ့ဒီတော့စူပြေလဲစူပြေသဘောကိုမပြောချင်ပဲဆက်ပြောရရင်ရွှေကုတ်ကိုစီမံကိန်းကိုအမြန်ဆုံးပြီအောင်ဆက်လုပ်စေချင်ပါတယ်တရုတ်တွေပတ်စံနေပေါ့လေအလုံးစုံပြီးသွားပြီဆိုရင်တော့တရုတ်တွေကိုအကြောင်းတစ်ခုခုပြပြီးမောင်းထုတ်လိုက်ပါဒါဆိုဒီစီမံကိန်းကြီးကိုမြန်မာတွေပိုင်ပြီပေါ့အဲ့ဒါဆိုပြပအာကိုပစိန်ရိုးမဟုတ်တော့ဘူးလေခတ်တာကအဲ့လိုဖြစ်လာမှာမဟုတ်ပါဘူးလက်နက်ကင်အဖွဲ့အားလုံးရဲ့ခေါင်းဆောင်ချုပ်ကြီးကိုယ်တိုင်တော်မှပြပကိုအာကိုနေတော့မယ်ကိုဘလောက်တောင်အာကိုလဲဆိုရင်မဲဆင်းနေမှားတဲ့ကိစ္စကိုတော့ပြပကိုအာကိုပြီးတိုင်ကြားနေတာတွေ့ရပါတယ်ခတ်တာကသူအာကိုတဲ့နိုင်ငံဟာဒီမိုကရေစီဆိုတာကိုလုံးဝမကြားကျင်တဲ့ကွန်မြူနစ်နိုင်ငံကြီးဖြစ်နေတာပါပဲ